မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့တုံ့လောက်ချောက်ချရာကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်အုပ်စိုးမှုလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတုံ့လောက်ရှုတ်ချပါတယ်နိုင်ငံတော်မှာစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်စနေတည့်ရက်ထဲမှာတင်ဆန္ဒပြသူ
60ရာချောင်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတွစ်တယ်လွတ်မှုကွန်ရက်မှာရေးသားခဲ့တာပါဒီလိုရဟာဆိုရင်မြန်မာစစ်တပ်ဟာလူတစုကောင်းစားရေးအတွက်အများပြည်သူရဲ့အသက်တွေကိုစည်းမဲဆိုတာကိုပြသနေတာဖြစ်တယ်လို့လဲဝန်ကြီးဘလင်ကင်ကပြောပါတယ်စစ်တပ်ရဲ့အကြမ်းဖက်အုပ်စိုးမှုကိုတတ်တိပြောင်မြောက်တဲ့မြန်မာပြည်သူတွေကလက်မခံဘူးလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကရေးသားခဲ့ပါတယ်
စနေနေ့မှာကြောက်ရွံ့တဲ့တမရိုနီမှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်စောင့်ရှောက်ပါမယ်လို့ဂရိပြုထားတဲ့ကလေးတွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုနိုင်ငံတော်ကတပ်ဖြတ်မှုဟာကြောက်ရွံ့ထိတ်လန့်ပွဲဖြစ်ရာကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တမ္မကြီးသောမတ်ဘိုင်ဒါကလည်းစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
အခုလောက်ရက်တွေဟာအရေးအချင်းပြေဝတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လောက်ရမျိုးမဟုတ်ဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်ရှင်